လူမျိုးရေးဘာသာရေးကွဲပြားမှုတွေပေါ်အခြေခံတဲ့သွေးတဲ့တန်ယူပြိပခါတွေကြုံခဲ့ရတဲ့မြန်မာနိုင်ငံမှာငြိမ်းချမ်းစွာအထူးရှင်တွဲနေထိုင်ရေးရွယ်ပြီးပြည်လုံးကျုံမွတ်စလင်ညီလာခံတရက်ကျင်းပဖို့ပြင်ဆင်နေကြပါတယ်။မြန်မာနိုင်ငံကလူနည်းစုမွတ်စလင်တွေအပေါ်အထင်မြင်လွဲမှားစေမယ့်ပြောဆိုမှုတွေကိုလည်းတားဆီးနိုင်ဖို့ဆွေးနွေးကြမှာဖြစ်တယ်လို့ညီလာခံစီစဉ်သူတွေကပြောပါတယ်။အပြည့်အစုံကိုတော့ကိုညာဝင်းအောင်ကပြောပြပေးမှာဖြစ်ပါတယ်ရှင
်။အနာဂတ်မြန်မာနိုင်ငံမှာဘာသာမတူကိုးကွယ်သူတွေအကြားငြိမ်းချမ်းစွာအတူရှင်တွဲနေထိုင်နိုင်ရေးနဲ့ပြိပကတွေဖြစ်ပေါ်စေမဲ့အမုန်းစကားပပျောက်စေရေးရည်ရွယ်ပြီးပြည်ထောင်စုသားမွတ်စလင်များပြည်လုံးညွညီလာခံကိုကျင်းပမှာဖြစ်ပါတယ်မြန်မာနိုင်ငံမှာမွတ်စလင်တွေအပေါ်မှာအထင်မြင်လွဲမှားမှုတွေကိုဖယ်ရှားနိုင်ဖို့ကြိုးပမ်းမှာဖြစ်တယ်လို့လဲဒီကနေ့ရန်ကုန်တော်ဝင်နှင်းစီမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းညီလာခံဖြစ်မြောက်ရေးကော်မတီဒုဥက္ကဋ္ဌဒေါက်တာမြစ်သိန်းကပြောပါတယ
်ဒီနေ့တွင်ထင်မှားကျွန်တော်ညောင်စံတူဖွဲ့စည်းနော်ဟာဘာသာလူရဲ့ဒီမြောက်ဟာအစ္စလာမိုဖိုဘီယာဟာတာလီဘန်စတဲ့ဖြစ်အကင်းရဲမှမဟုတ်လုံးဝမဟုတ်ပါဒါတွေကိုကျွန်တော်ပြည်တော်စုသားတွေကြားထဲမှာအမှန်တိုင်းသမိုင်းမှာလည်းကျွန်တော်ဟောထုတ်လို့တယ်ဆန္ဒရှိပါတယ
်ပြည်တော်စုသားမွတ်စလင်များပြည်လုံးညွတ်ညီလာခံကိုတော့လာမယ့်၄လအတွင်းကျင်းပဖို့စီစဉ်ထားပြီးစက်တင်ဘာလထဲမှာကျင်းပနိုင်မယ်လို့မျှော်လင့်ထားတဲ့အကြောင်းလဲစီစဉ်သူတွေကပြောပါတယ်ညီလာခံဖြစ်မြောက်ရေးကော်မတီအထွေထွေအတွင်းမှတရားလွှတ်တော်ရှိနေဦးအောင်မောင်ကတော့မွတ်စလင်လူနည်းစုတွေအပေါ်အထင်မြင်လွဲမှားအောင်ပြောဆိုချက်တွေကိုပြန်လည်ရှင်းပြလိုတဲ့အတွက်အခုလိုညီလာခံကျင်းပဖို့စီစဉ်ရတာဖြစ်တယ်လို့ပြောပါတယ
်ကျွန်တော်တို့ကကျွန်တော်တို့ကျွန်တော်တို့ဘုံဘုံစံပတ်စံတွေကမြန်မာနိုင်ငံမှာပြည်ထောင်စုတွေကလည်းကျွန်တော်တို့ပြည်ထောင်စုသားတွေကပြည်ထောင်စုသားတွေလို့ကျွန်တော်ခံယူပါတယ်အဲ့လိုခံယူတဲ့အတွက်ဒီတော့သူသားတွေလည်းပပါလေးရှိပါတယ်။ကြောက်ကျွန်တော်တို့ကဘာသာလူမျိုးခွဲကြတဲ့စိတ်ကျွန်တော်လုံးဝမရှိပါဘူး။တိုးတော့တိုင်းသားဒီဘမမာရီယာသူတို့ရဲ့မြို့သားကြီးသူတို့ရဲ့ညီလာခံကြီးသူတို့ရဲ့အစည်းအဝေးတွေအတိအကျပြတ်ကြတယ်။အဲဒီလိုပဲကျွန်တော်တို့လည်းပြည်တော်သူသားတွေပြည်တော်သူသားအနေနဲ့ဒီလိုမစံရဲ့ရေးဖို့ဥပဒေပေါ်ရကျွန်တော်တို့ကျပါရခါမှာကျွန်တော်တို့မိဖက်ဖြစ်တဲ့ပြည်တော်စုသားတွေကညီကိုမောင်မတွေကိုလည်းပြန်ခေါ်တာအဲ့ဒါတော့ပြန်ကြတဲ့ပြန်ချမှုအစီအစဉ်ရှိပါတယ်ဘုဒ္ဓရရှိနိုင်တဲ့နေရာပြင်ခဲ့ခွင့်ပြုနိုင်တဲ့အခြေအနေပေါ်မှာမူတည်ပြီးတော့ကျွန်တော်တို့အတိတ်နဲ့ပတ်ချက်မှာဖြစ်ပါတယ်ဖြစ်နေရင်လည်းတော့အခြေအနေတွေပါလာရောက်ပြီးတော့ကျွန်တော်တို့ပြည်ရောက်စီတင်တဲ့ဖြစ်စီကကျွန်တော်တို့မှရှိပါတယ်
မြန်မာနိုင်ငံမှာဘာသာရေးလူမျိုးရေးအသွင်ဆောင်တဲ့ပိဋိပက္ခတွေပြီးခဲ့တဲ့နှစ်ပိုင်းအတွင်းဇက်တိုက်ဆူသလိုပေါ်ပေါက်ခဲ့ရမှာမွတ်စလင်လူနည်းစုအပေါ်ပြစ်မှတ်ထားတိုက်ခိုက်တာခွဲခြားဖိနှိပ်မှုတွေရှိနေတယ်ဆိုပြီးနိုင်ငံတကာအသိုင်းအဝိုင်းနဲ့လူအခွင့်အရေးလှုပ်ရှားသူတွေကတော့ဝေဖန်ခဲ့ကြတာပါလူပေါင်းရာခိုင်နှုန်းအထိထိခိုက်သေးကြပြီးတင်းနဲ့ချီအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတဲ့ပိဋိပက္ခတွေကြောင့်လည်းပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်မယ်လို့ကတိပေးထားတဲ့မြန်မာအစိုးရအတွက်နိုင်ငံကအလဲမှာဂုံတိတ်ခါထိခိုက်နိုင်တယ်လို့ပြည်ရင်ပြောင်းလဲရေးလုပ်ငန်းတွေကိုလည်းထိခိုက်နိုင်တယ်ဆိုပြီးကုလသမဂ္ဂနဲ့နိုင်ငံကအတိုင်းဝိုင်းကသတိပေးနေကြတာလည်းဖြစ်ပါတယ်ခင်ဗျာ